အင်းကြီးကဘာတခုရဲ့ရှိတာမို့လူသားတွေသာမကကုန်းရီလေးကဇီဝမျိုးစုံမျိုးဝဲတွေအတွက်ပါကဘာမီပါရဖို့လိုအပ်ပါတယ်စစ်မြေတွေပဋိပက္ခပြီးဆိုရာမျိုးကတစ်ဖက်နဲ့တစ်ဖက်အပေးယူလို့အလျှော့တင်းလုံနိုင်လို့ကဘာမီပါရနိုင်ကောင်းပါရနိုင်မိမဲ့တဘာဝပြည့်ရင်ကဘာမီဟာဘလို့နီးနဲ့မှဆူဆူပြည်ပြည်တာတာရရရှိမလာနိုင်မှာဆိုရင်ရပါတယ်နောက်မျိုးဆက်ဟာခုလက်ရှိမျိုးဆက်တဲ့ပညာဉာဏ်ရည်လဲမြင့်ပိုလဲထွန်းပေါက်မှလူပောင်ဖွံ့ဖြိုးတိုးတက်တယ်လို့နှလုံးသွင်းခဲ့ပေမဲ့ခုတော့နောက်မျိုးဆက်တွေကိုယိုယွင်းနေတဲ့တဘာဝပတ်ဝန်းကျင်ကိုအမွေအဖြစ်ထားရရမှာဆိုရင်သူတွေဆိုရင်နေပါတယ်။တမန်လူတွေဖို့တစ်နှစ်တက်တစ်နှစ်မတူတော့တဲ့ယာသည်ဥရုကိုသတိထားမိပေမဲ့ဘာမှလည်းမတတ်နိုင်လို့မျှောလိုက်နေတဲ့သဘောရှိပေမဲ့သစ်ပါပညာရှင်တွေကတော့မသိလိုက်မသိပါတာနေလို့မရပါဘူး။ဒါကြောင့်လည်းနှစ်40ကြာစုဆောင်ခဲ့တဲ့အချက်အလက်တွေကိုအခြေခံပြီးသုတသနလုပ်ထားတဲ့ကဘာတဝန်းကပညာရှင်တွေကကဘာကြီးဟာယာသီဥတို့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရပြီလို့အမေရိကန်ပြည်ထောင်စုမှနိုဗ ెంబ ာ5ရက်နေ့ကထုတ်ဝေတဲ့ Bioscience ဆိုတဲ့သိပ္ပံဇီဝသုတသနစာဆောင်ကနေသတိပေးလိုက်ပါရဲ့။ဘလို့အန္တရာယ်ကြီးမျိုးနဲ့ချင်းချောက်ခံရခံရသိပ္ပံပညာရှင်တွေမှသတိပေးရမယ့်ကျင့်ဝတ်ရှိတယ်လို့သုတသနစာရန်ကိုဦးဆောင်ရေးသားတဲ့ Australia နိုင်ငံ Sydney သက္ကသိုလ်ကဒေါက်တာ Thomas Newsom ကပြောပါတယ
် Rising global surface temperatures and increases in greenhouse gas emissions it is clear
ကမ္ဘာမျက်နှာပြင်အပူချိန်တက်လာတာနဲ့ပန်လွင်အာနိသင်ဓာတ်ငွေတွေညလာတာကိုအခြေခံလို့ကျွန်တော်တို့အဖို့ရာသီဥတုကအရေးပေါ်အခြေအနေရောက်နေပြီဆိုတာထင်ရှားပါတယ် Bioscience မှာကျွန်တော်တို့လောလောလတ်လတ်ဖော်ပြလိုက်တာကိုနိုင်ငံ150ကျော်ကသိပ္ပံပညာရှင်11,000ကျော်ကလက်ခံပါတယ်လို့ပြောသွားတာပါဒီကြောင့်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကွန်ဂရက်အဆောက်အဝင်းမှာတောက်ကြနေတိုင်းလေးလကြာတပိတ်စကောင်းဖွင့်ထားတဲ့ Fire Drill Friday ဆန္ဒပြပွဲကိုဦးဆောင်တဲ့ဟောလိဝုဒ်အကျော်မော်အသက်82နှစ်ရှိပြီဖြစ်တဲ့မင်းသမီးကြီးဂျိမ်းဖောင်တော်ကဒီလရှင်းနေ့ကလုပ်တဲ့ဆန္ဒပြပွဲမှာတဆင့်ပြန်ပြောပြရင်လူချင်းလောင်စာတစ်မျိုးဖြစ်တဲ့ရေနံကြောင့်စစ်ဖြစ်ရတဲ့အကြောင်းကိုလည်းပြောပါလေ
The climate, the environment, millions
ရေနံကြောင့်ရာသီဥတုသဘာဝပတ်ဝန်းကျင်နဲ့တန်းနဲ့ချီတဲ့လူသားတွေသရစ္ဆာမျိုးစိတ်တွေကျဆီးသိကြည်ရပါတယ်ကမ္ဘာမှာပန်ဒဂန်စစ်ဌာနချုပ်ဟာရုပ်ချင်းလောင်စာအများဆုံးသုံးနေပါတယ်2000ခုနှစ်ကမ္ဘာကျန်းဖက်မှုတိုက်ပျက်ရေးကာလကစလို့စစ်တပ်ကဖန်လွန်အင်အာနိသင်ဓာတ်မွေ့မက်ထရစ်တန်ချိန်1.2ဘီလီယံထုတ်လင့်ပါတယ်လို့ပြောသွားတာပါအကြမ်းဖက်မှုတိုက်ပျက်တဲ့အခါရုပ်ချင်းလောင်စာတွေ300တွေတဲ့စစ်ပွဲတွေကြောင့်လည်းကမ္ဘာရာသီဥတုပြောင်းလဲရတယ်လို့ပြောပါတယ်ဒါကြောင့်သူလှုပ်ရှားနေတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာတပိတ်ဟာငြင်းငြင်းရေးအတွက်ဖြစ်တယ်လို့လည်းပြောပါတယ်ထပ်တလဲလဲလုပ်နေတဲ့ရာသီဥတုဆိုင်ရာညီလာခံတွေအစည်းအဝေးတွေဟာအတိတ်ပဲရှိတဲ့လို့ရပေါ်ထွက်မလာလို့သစ်ပံပညာရှင်တွေကစစ်ပြက်လက်ပြက်ဖြစ်နေပေမဲ့ဂျိမ်းဖောင်ဒါတို့လုပ်နေသလိုဆန္ဒပြပွဲတွေကဘာနဲ့အဝံပေါ်ပေါက်လာတာကိုတော့အကောင့်ဘက်ကရှုနေပါလေ။ဆိုရတွေကမူဝါဒတွေချမှတ်လာတာ၊ကျောင်းသားတွေဆန္ဒပြကအောက်ခြေပြည်သူလူလူကိုယ်တိုင်ပါဝင်လှုပ်ရှားလာလို့အတည့်ရတယ်လို့လည်းပြောပါရဲ့။ရာသီဥတုပြောင်းလဲတာဆိုးဆိုးဝါးဝါဖြစ်ကောင်းဖြစ်နိုင်နေပေမဲ့ဆောင်းစရာရှောင်းစရာတွေကိုလိုက်နာကျင့်သုံးရင်ညှော်လင့်ချက်ရှိပါသေးတယ်လို့လည်းပညာရှင်တွေကပြောပါရဲ့။ရာသီဥတုအရေးပေါ်အခြေအနေကိုကင်တွယ်ဖို့အရေးပါတဲ့အချက်6ချက်ကိုဒေါက်တာ Thomas Newsom ကကြံပေးပါတယ်
။ Replacing fossil fuels with renewables, reducing climate pollutants.
ဒီကျင်းလွန်စားရီနေရာမှာပြန်လည်ပြည့်ဖြူးမြဆွားရင်စားထုတ်ဖို့မီသိုင်းလိုကာဗွန်လိုရာသီဥတုပျက်စီးတဲ့ညဉ့်ညမ်းတဲ့အရာတွေလျှော့ချဖို့ဂေဟစနစ်ကိုထိန်းသိမ်းဖို့နဲ့ပြန်တည်ဆောက်ဖို့ဆလူရာကတော့ညီရဲခုတ်တင်ရှင်းလင်းတာတွေရဆိုင်လိုက်ဖို့ဖြစ်ပါတယ်။နောက်ပြီးတော့အသားစားတာလျှော့ဖို့၊ပြည်စင်ထုတ်ကုန်နဲ့ဝန်ဆောင်မှုတမူတိုးတယ်စားကျမ်းမာရေးနဲ့လူသားတွေကောင်းကျိုးကြည့်ဖို့နဲ့လူဦးရေတိုးပွားနေတာလျှော့ချပြီးလူဦးရေတည်ငြိမ်အောင်လုပ်ဖို့အကြံပေးသွားတာပါ။မူဝါဒချမှတ်သူတွေရောလူလူကပါဒါရီဆောင်ရွက်ဖို့အချိန်ရှိပါသေးတယ်လို့လည်းပြောပါရစေ။ရာသီဥတုပြောင်းလဲရတဲ့အဓိကအကြောင်းရင်းဟာကာဗွန်ဒိုင်အောက်ဆိုက်တွေများနေလို့ပဲဖြစ်ပါတယ်။ရင်တန်းလိုကြောင်မီးသွေးလိုရွက်ကျွေးလောင်စာတွေလောင်ကျွမ်းနေရင်လေလူတဲ့ကာဗွန်ဒိုင်အောက်ဆိုက်တွေရောက်တဲ့အပြင်ကျန်းမာရေးပြဿနာတွေလည်းရှိလို့နှိုးကြားလာတဲ့မြန်မာပြည်သူလူထုဟာဒေသတွင်းမှာကြောင်မီးသွေးသုံးဆက်ယုံနေတိဆောက်မဲ့ကိစ္စဆက်နေကောက်ခံနေပါတယ်။ဒါဟာဒေါက်တာ Thomas Newsom အကြံပေးတဲ့အချိန်လူထုကရာသီဥတုပြောင်းလဲမှုကိုတစ်ဖက်တစ်လမ်းကတိုက်ကျက်တာပဲဖြစ်ပါရဲ့ရှင်။